မေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာတာဝန်ယူခဲ့သူနှစ်ဦးနဲ့သမ္မတထရန့်ရဲ့နိုင်ငံသားကြီးအကြံပေးပုဂ္ဂိုလ်ဟောင်းတို့ကို FBI အမေရိကန်ပြည်သူ့စုံစမ်းစစ်ဆေးရေးအဖွဲ့ကနိုင်ငံတော်ကိုစန့်ကျင်တဲ့ပူးပေါင်းကြံစည်မှုအပါအဝင်တခြားစွဲချက်တွေနဲ့စွဲချက်တင်လိုက်ပါတယ်။သမ္မတအီယူရောကတော့ဒီမှုတွေကသမ္မတထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်မှုနဲ့ဘာမှမတက်ဆိုင်ပါဘူးလို့ဆိုပါတယ်။ဒီအကြောင်းကိုခိုးကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ပေါ်မန်ဖော်ဟာပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲကလာတုန်းကသမ္မတလောင်းဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးမှုအဖြစ်တာဝန်ယူခဲ့တဲ့သူဖြစ်ပြီးတော့ရုရှားနဲ့ယူကရိန်းအကျိုးစီးပွားတွေပါဝင်တခြားကမ္ဘာခေါင်းဆောင်တွေအတွက်ထောက်ခံမှုတွေရအောင်စည်းရုံးပေးတဲ့ဝါရှင်တန်ဒီစီခြေစိုက်လုပ်ငန်းတစ်ခုမှာလည်းချိန်တော်တော်ကြာကြာလုပ်ခဲ့ပူးတဲ့သူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအစိုးရခုံတမာရီယုံကသူ့ကိုမနေ့လုံးကဆွဲချက်တင်ခဲ့တဲ့အထဲမှာအမေရိကန်ပြည်ထောင်စုကိုစန့်ကျင်တဲ့ပူးပေါင်းကြံစည်မှုငွေကြေးခွာချမှုနဲ့အစိုးရကိုလိန်လဲမှုတွေအပြင်အာဏာရှင်ဆန်တဲ့ယူကရိန်းခေါင်းဆောင်ဟောင်းတူဖြစ်တဲ့ဗစ်တာယူနိုကိုဗစ်အတွက်ထောက်ခံမှုတွေရအောင်စီယုံပေးခဲ့မှုတွေအပါအဝင်တခြားဆွဲချက်တွေလည်းပါဝင်ပါတယ်။မင်းတို့ကပဲပေါ်မန်ဖိုနဲ့သူ့ရဲ့စီးပွားပွဲဟောင်းရစ်ဂိတ်စ်တို့ဟာ FBI လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးအဖွဲ့ကိုလာပြီးတော့ဖမ်းခံခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံကဂျာဝင်နောက်ဆက်မှုတွေရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့FBI ဖွဲ့ရဲ့ဥပဒေဆိုင်ရာအထူးကြံပေးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်ပေါ်မန်ဖော့နဲ့သူ့ရဲ့စီးပွားပွဲဟောင်းရစ်ဂိတ်စ်တို့ကိုဆွဲချက်တင်ခဲ့တာပါဆွဲချက်တင်ပြီးမကြာခင်မှာပဲသူတို့အုပ်ကအပြစ်မရှိတဲ့အကြောင်းပြည်ထောင်စုတရားရုံးမှာမနေ့တုန်းကရှောင်လဲခဲ့ကြပါတယ်နောက်တစ်ဦးကတော့ George Papadopoulos ဆိုတဲ့သူပါသူကသမ္မတ Trump ရဲ့နိုင်ငံသားရေးရာကြံပေးအရာရှိဖြစ်တာဝန်ယူခဲ့မှုတဲ့သူဖြစ်ပြီးတော့ပြည်ထောင်စုဆိုရရဲ့စုံစမ်းစစ်ဆေးသူတွေကိုလိန်ညာပြောဆိုခဲ့တဲ့အတွက်သူ့မှာအပြစ်ရှိတဲ့အကြောင်းFBI ဖွဲ့အထူးကြံပေးရောဘတ်မူလာကပြောပါတယ် George Papadopoulos ဟာရုရှားဆိုရအစင်းနဲ့အရာရှိတွေနဲ့နီးနီးကပ်ကပ်ဆက်ဆံမှုတွေရှိတယ်သူလို့ဆိုပါတယ်တမနာအင်ဂျီရောရဲ့ပြောခွင့်ရအမျိုးသမီး Sarah Huckabee Sanders ကတော့အခုလိုတမနာနဲ့တွဲပြီးတော့လှုပ်လှုပ်ခဲ့မှုတွေသူတွေဆွဲချက်တင်ခံရတဲ့မှုတွေဟာသမ္မတထရမ့်နဲ့ဘာမှမဆိုင်ဘူးလို့မင်းတို့ကပဲသတင်းတော်တွေကိုပြောခဲ့ပါတယ
် Today's announcement has nothing to do with the president, has nothing to do with the president's campaign or campaign activity.
ဒီနေ့ကျင်းပချက်ကသမ္မတနဲ့ဘာမှမဆိုင်ပါဘူး။သမ္မတရဲ့ရွေးကောက်ပွဲကာလစည်းရုံးရေးတွေဒါမှမဟုတ်စည်းရုံးလှုပ်ရှားမှုတွေနဲ့လည်းဘာမှမပတ်သက်ပါဘူး။သမ္မတထရမ့်နဲ့ရုရှားနိုင်ငံရဲ့ရွေးကောက်ပွဲကာလဝင်ရောက်စစ်ဖက်မှုတွေဆိုတာနဲ့လည်းဘာမှမပတ်သက်ဘူးဆိုတာအစကတည်းကပြောထားပြီးသားပါဒီကနေ့ဆွဲချက်တင်မှုတွေကြောင့်လည်းဘာမှအပြောင်းလဲတွေဖြစ်လာမှာမဟုတ်ပါဘူ
း။သမ္မတဒေါ်နယ်ထရမ့်ကလည်းပြီးခဲ့တဲ့ရွေးကောက်ပွဲကာလအတွင်းသူ့ရဲ့မဲဆွယ်စည်းရုံးမှုလုပ်ငန်းတွေနဲ့ရုရှားအကျိုးစီးပွားတွေအကြားမှာဘာမှပူးပေါင်းကြံစည်မှုတွေမရှိတဲ့အကြောင်းသူ့ရဲ့ Twitter အင်တာနက်လူမှုကွန်ရက်ကနေတဆင့်မနေ့တုန်းကတုံ့ပြန်ပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးမှုဟောင်းပေါ်မန်ဖော့ကိုဆွဲချက်တင်ခဲ့တာနဲ့ပတ်သက်ပြီးတော့လည်းတဟာအရင်နှစ်တွေတုန်းကကိစ္စတွေဖြစ်တဲ့ရွေးကောက်ပွဲလှုပ်ရှားမှုနဲ့ဘာမှမဆိုင်တဲ့ကိစ္စလည်းဖြစ်တယ်သူနဲ့အပြိုင်သမ္မတဝင်ရေးခဲ့တဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဒီမိုကရက်တစ်ပါတီတွေကိုရောအုံဆိုင်ပြီးတော့စုံစမ်းစစ်ဆေးမှုတွေမလုပ်ကြဘူးလားလို့လည်းသမ္မတထရမ့်က Twitter ကနေတဆင့်မေးခွန်းထုတ်ပါတယ် FBI ဖွဲ့ရဲ့ဥပဒေဆိုင်ရာအထူးကြံပေးရောဘတ်မူလာကသမ္မတထရမ့်အတွက်တာဝန်ယူခဲ့မှုတွေသူ၃ဦးကိုပြစ်မှတ်ထားပြီးတော့ဆွဲချက်တွေတင်ခဲ့တဲ့ကိစ္စဟာရွေးကောက်ပွဲကာလရုရှားနဲ့ဆက်ဆံမှုတွေရှိမရှိဆိုတဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ရဲ့ပထမနှစ်သမ္မတတန်းကာလအတွင်းမှာတချို့ပြန်ပြီးတော့ရိတ်ထိုးလာတဲ့ကိစ္စတော့ဖြစ်လာနေပါပြီ။ဒီလိုလုပ်နေတာတွေကအပြစ်မဖြစ်ဖြစ်အောင်ဒီမိုကရက်တွေဘက်ကတမင်ရွယ်ပြီးတော့လိုက်လုပ်နေကြတာပဲလို့သမ္မတထရမ့်ကလည်းအချိန်ကြီးပြောနေပါတယ်။ FBI ဖွဲ့ရဲ့ဥပဒေဆိုင်ရာအထူးကြံပေးရောဘတ်မူလာကအရင်ကတည်းက FBI ဖွဲ့မှာညှဉ်းပန်းမှုလုပ်ခဲ့တဲ့သူပါ။ဝါရှင်တန်နိုင်ငံရေးလောကမှာတော့ရောဘတ်မူလာကိုနိုင်ငံရေးကင်းရှင်းသူဖြစ်မြင်ကြပါတယ်။